Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်2019ခုနှစ်ဩဂုတ်လ19ရက်စနေနေ့ညနေ6:00ခန်းနဲ့9:00အထိအစီအစဉ်တွေကိုဒိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားဖုံပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။ဒီမှာဧသနာကျော်ပါ။စပိန်နိုင်ငံဘာစီလိုနာမြို့တော်မှာလမ်းသွားလမ်းလာတွေနဲ့ကိုကားနဲ့အကြမ်းဖက်တိုက်ခိုက်ရမှာကားမောင်းတဲ့သူဆက်ပြီးတော့လွတ်မြောက်နေနိုင်သေးတယ်လို့စပိန်ရဲတပ်ဖွဲ့ကပြောပြတာကအရင်ထွက်လာတဲ့သတင်းနဲ့ကွာခြားနေတာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမှာအင်ပြော်မဟာဗျူဟာဆိုင်ရာအဓိကအကြံပေးပုဂ္ဂိုလ်စတီဗ်ဘာနန်ကိုရာထူးကနေဖယ်ရှားတဲ့သတင်းထွက်လာပြီးတဲ့နောက်ညနေပိုင်းကျတော့မစ္စတာဘာနန်ကသူ့ရဲ့အရင်အလုပ်ကိုပြန်ရောက်သွားခဲ့ပါတယ်ရှင်။အခုလိုမျိုးနိုင်ငံတကာဒေတာရင်းသတင်းတွေကိုဒီညနေပြောပြပေးဖို့ရှိပါတယ်ရှားဖောင်ကြီး
။ကောင်းပါပြီရှင်။ဒီညနေနားဆင်ကြရမယ့်သတင်းလွှာတွေထဲမှာကဘာပေါ်ကကျန်းမာရေးပြဿနာကိုသူ့တည်တနာလှစ်လာရမှာအသုံးပြုနေတဲ့ဘန်နာရဲ့အသုံးစိတ်ကိုအကြီးအကျယ်ဖြတ်တောက်သွားမယ့်သမ္မတဒေါ်နယ်ထရမ့်ရဲ့စီစဉ်ဆောင်ရွက်ချက်နဲ့အတူ
အဲဒီပြည်နယ်ကမျိုးတုတ်တဲ့ရေးအတွက်ဆိုတာကတင်ငင်အေဂျင့်ဖို့ဆိုတာလိုပါတယ်တင်ငင်အေဂျင့်ဖို့အတွက်ကဟိုတဟဇာတာရှိဖို့လိုတယ်နောက်ပြီးတော့တရားမျှတမှုရှိဖို့လိုတယ်ဥပဒေစိုးမိုးရေးရှိဖို့လိုတယ်အဲ့ဒါတွေကိုရရှိ
ရခိုင်ပြည်နယ်ရေးအကြံပေးကော်မရှင်အဖွဲ့ဝင်ဦးအေလွင်ပြောသွားတာပါပြည်စုံမှုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒါ့အပြင်အမေရိကန်ပြည်ထောင်စုတဝက်နေ့ကျက်မဲ့အကြောင်းနောက်ဆုံးအခြေအနေကိုလည်းတင်ပြသွားဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးသနာကျော်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
စပိန်နိုင်ငံဘာစီလိုနာမြို့တော်မှာလမ်းသွားလမ်းလာတွေကိုကားနဲ့အကြမ်းဖက်တိုက်ခိုက်ရမှာကားမောင်းတဲ့သူဆက်ပြီးတော့လွတ်မြောက်နေနိုင်သေးတယ်လို့စပိန်ရဲတပ်ဖွဲ့ကပြောပြီးတော့ဒါဟာအရင်ကထွက်လာတဲ့သတင်းတွေဖြစ်တဲ့ရေမောင်းကပထမတိုက်ခိုက်မှုအပြီးနာရီပိုင်းအတွင်းဖြစ်တဲ့အနီးနားကနောက်ထပ်အလားတူတိုက်ခိုက်မှုအတွင်းတည်ပြီးဆိုတဲ့သတင်းတွေနဲ့ဆန့်ကျင်နေပါတယ်ရဲတပ်ဖွဲ့ကရှားဖွေစဲဖြစ်တဲ့မော်ရိုကိုနိုင်ငံပေါ်အသက်22နှစ်အရွယ်ယူနော့အဘူယာကော့ထာဒီဘာစီလိုနာနဲ့35မိုင်အကွာလောက်တောင်ပိုင်းကမ်းခြေကကမ်ဘရော့စ်မြို့ဒီမြို့နှမျိုးတို့ကိုတိုက်ခိုက်မှုလုပ်တဲ့အဖွဲ့ကောင်းဆောင်ဖြစ်နိုင်တယ်လို့ယူဆပါတယ်။အကြမ်းဖက်တိုက်ခိုက်မှုနှစ်ခုအတွင်းမှာလူ14ဦးသေဆုံးခဲ့ပြီးတော့ဘာစီလိုနာတိုက်ခိုက်မှုမှာ13ဦးနဲ့ကမ်ဘရော့စ်မြို့က2ဦးသေဆုံးတာပါ။ကမ်ဘရော့စ်မြို့မှာတိုက်ခိုက်မှုကလည်းလမ်းသွားလမ်းလာတွေကိုကားနဲ့ဝင်တိုက်တာဖြစ်ပြီးတော့တိုက်ခိုက်သူတွေကားတွေကထွက်ပြေးမှရဲကတနက်နဲ့ပြစ်ပြီးတော့အသေးဖမ်းမိခဲ့ပါတယ်။ကမ်ဘရော့စ်မြို့မှာရဲလက်ချက်နဲ့တေဆုံးတဲ့မတင်ကားပွဲအကြမ်းဖက်သမားတွေကတယောက်ကအသက်19နှစ်အရွယ်မူဆာဥကဘာဆိုသူဖြစ်ပြီးတော့ဘာစီလိုနာတိုက်ခိုက်မှုမှာကားမောင်းတဲ့သူလို့ယူဆရတယ်ဆိုပြီးစပိန်သတင်းတွေမှာဖော်ပြခဲ့ကြတာပါ။ဒါမဲ့လည်းတောက်ကြနေညပိုင်းဒေတာရင်းရုပ်တံအစီအစဉ်တစ်ခုနဲ့တွေ့ဆုံမေးမြန်းခဲ့မှာတော့အဲ့ဒီမစ္စတာဥကဘာဟာဘာစီလိုနာမှာတိုက်ခိုက်တဲ့ကားကိုမောင်းတဲ့သူဖြစ်ပုံမရဘူးလို့ရဲကပြောသွားခဲ့ပါတယ်။သူတို့အဖွဲ့ဟာဒီထက်ကြီးမားတဲ့တိုက်ခိုက်မှုကြီးလုပ်ဖို့စီစဉ်ထားခဲ့ပုံရတယ်လို့ရဲကယူဆပြီးတော့သူတို့အဖွဲ့ဝင်တွေတုံးတဲ့အိမ်မှာမတော်တဆပောက်ကွဲမှုတစ်ခုဖြစ်လို့သူတို့အကြံစီအနှောက်အယှက်ဖြစ်သွားပုံရတယ်လို့ဆိုပါတယ်။အဲ့ဒီအိမ်ကပောက်ကွဲမှုကြောင့်လူအ ਨੇ ဆုံးတဦးသေဆုံးပြီးတော့နောက်တဦးကိုရဲကဖမ်းဆီးရမိခဲ့ပါတယ်။ကြာသပတေးနေ့တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်မှာလူ၄ဦးကိုဖမ်းဆီးမိခဲ့ပြီးတော့ပထမတိုက်ခိုက်မှုရဲ့ရင်မောင်းအဘူယာကုတ်အပါဝင်နောက်ထပ်၄ဦးကိုရဲကအစာဖွေနေစေဖြစ်ပါလိမ့်ရှင်
။ဖင်လန်နိုင်ငံနောက်တောင်ပိုင်းကတခုမြို့မှာတောက်ကြနေကလူ၂ယောက်သေဆုံးပြီး၆ယောက်ထပ်မံတဲ့ရသွားတဲ့ဓာတ်နဲ့တိုက်ခိုက်မှုကိုအကြမ်းဖက်တိုက်ခိုက်မှုတစ်ခုအနေနဲ့စုံစမ်းစစ်ဆေးနေတယ်လို့ဖင်လန်ရဲတပ်ဖွဲ့ကပြောလိုက်ပါတယ်။ဒီကိစ္စကိုလူသတ်မှုအဖြစ်စုံစမ်းစစ်ဆေးခဲ့ကြောင်းဒါပေမဲ့ညာရင်းချင်းမှာပဲဒီရာဇဝတ်မှုဟာအကြမ်းဖက်သမားတွေကတပ်ဖြတ်တဲ့ပုံမျိုးပြသနေတဲ့နောက်ထပ်သတင်းချက်လက်တွေရရှိခဲ့တယ်လို့စနေနေ့ကထုတ်ပြန်တဲ့ညင်ညာချက်မှာရဲတပ်ဖွဲ့ကပြောထားပါတယ်။တိုက်ခိုက်မှုကိုကျူးလွန်သူလို့တန်ရာရှိရတဲ့သူဟာအသက်18နှစ်အရွယ်မော်ရိုကိုနိုင်ငံသားတဦးဖြစ်ကြောင်းဒါပေမဲ့သူ့ရဲ့နာမည်ကိုတော့ထုတ်ဖော်ပြောဆိုခဲ့ခြင်းမရှိခဲ့ပါဘူး။ရဲကပစ်ခတ်ဖမ်းဆီးမှုကြောင့်အဲ့ဒီလူဟာခြေထောက်မှာတနက်ထိမှန်တန်းရပ်သွားခဲ့ပါတယ်။ဒီတိုက်ခိုက်မှုကြောင့်ဟယ်လ်စင်ကီမြို့လေစိမ့်နဲ့ရထားဘူရာယုံတွေမှာလည်းလုံခြုံရေးတွေကိုတင်းကျပ်ထားပါတယ်။ပုံမှန်အားဖြင့်တော့အေဂျင့်နဲ့နိုင်ငံဖြစ်တဲ့ဖင်လန်နိုင်ငံမှာအကြမ်းဖက်ဝါဒနဲ့ဆက်ဆက်တဲ့ရှေ့ဝက်ကြံစည်မှုတွေကိုသိရှိလာပြီးတဲ့နောက်ပိုင်းမှာဖင်လန်ထောက်လိုင်းရေးကဂျွန်လာအတွင်းကအကြမ်းဖက်ချင်းချောင်းမှုအန္တရာယ်အဆင့်ကိုတိုးမြင့်ခဲ့ပါတယ်။တကူးမြို့ဟာဖင်လန်နိုင်ငံရဲ့မြို့တော်အနောက်ဘက်မိုင်တရာလောက်အကွာမှာတည်ရှိတာဖြစ်ပါတယ်။အချိန်တည်းမှာပဲရုရှားနိုင်ငံစိုက်ဘီးရီးယားဒေသကဆာဂော့မြို့မှာလေလူတဦးကဓာတ်နဲ့တိုက်ခိုက်တာကြောင့်၈ယောက်တန်ရသွားပါတယ်။အဲ့ဒီတဲက၄ယောက်ကတော့ပြင်းထန်သောဒဏ်ရာရသွားခဲ့တာဖြစ်ပြီးတော့တိုက်ခိုက်သူကတော့ရဲကပြတ်တက်လိုက်တယ်လို့ရုရှားအာဏာပိုင်တွေကပြောပါတယ်ခင်ဗျာ။
American Biazuma, Embiro Mahabuha, Sanya, Diga, Jambi, Poko, Steve Bernango, Yarukani, Pesha Lady, Tin, Taujani, Martina, Libyan, Nava, and Jaro, Mr. Bernanga, do ye eating out of Gopian Yaldwagavari? Mr. Bernanga, Embirovani, Tratwa, Birani, do ye low home city? Bribert, the Dintanago, Dambio, Dwagerava, Lunga, Tinilaga, the Maradon, Tremier, Messrey, Sio Mupoima, do Dwabio, Loma Loki, Duga, Layas, and Yak, the Mioja, Wadi, Internet, the Dintana, Pite, Bribert, the Dintanama, Gelo, Dapsipari, Mr. Bernanha, Bribert News, the Dintanama, Musa, Okatapsine, Dauta, Mole Wanga, Salu, Pianbio, Darwin, Yuari, through the Dintana, and Yenibe, Eda, a Seawigo, Gijet, Jimpa, Bigel, look through your website, Martina, Tawari. သူကအဲ့ဒီသတင်းဌာနကိုနှစ်ထောင်ဆန်းနှစ်ခုနှစ်ခရေကစတင်အုပ်ချုပ်တာဖြစ်ပြီးတော့သူရဲ့လက်ထက်မှာတော့ဘရိုက်ဘတ်သတင်းဌာနကမြို့သားရေးဝါဒပတ်ကိုပို့ချိန်လာပြီးတော့လက်ရဆွန်းရောက်လှုပ်ရှားမှုတွေကိုပို့ပြီးတော့အားဖြည့်တယ်လို့ဖြစ်ခဲ့ပါတယ်။မစ္စတာထရမ့်သမ္မတနေရာကိုရှင်းပြနေစမှာသူ့ကိုလူများပို့ကြအောင်လို့အမျိုးသားရေးဆောင်ပေးတဲ့ပြောဆိုမဲဆွဲမှုတွေလုပ်နိုင်ဖို့အတွက်သ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ကျွန်တော်တို့ကလည်းဒီနေ့ဆက်ပြီးတော့ဟစ်ဘောလာရဲ့စစ်ဆုံးရောက်တွေကိုချေမှုန်းဖို့အတွက်ထိုးစစ်တွေကိုစတင်လိုက်ပြီးလို့လေဗနွန်စစ်တပ်ကစနေနေ့မှာပြောကြားလိုက်ပါတယ်။လေဗနွန်နိုင်ငံကဟစ်ဘောလာနဲ့ဆီးရီးယားတပ်တွေကလည်းဆီးရီးယားနယ်စပ်ကနေအဲစစ်ဆုံးရောက်တွေကိုတိုက်ထုတ်ဖို့ထိုးစစ်တွေစတင်လိုက်ပြီးဖြစ်တယ်လို့စနေနေ့မှာပြောပါတယ်။လေဗနွန်စစ်တပ်ပြောခွင့်ရကတော့လေ နောက်ပိုင်းမှာရုပ်သံကနေထုတ်လွှင့်တဲ့သတင်းစာရှင်းလင်းပွဲအတွက်မှာရှင်းလင်းပြောကြားခဲ့ပါတယ်။စီးရီးယားနိုင်ငံမှာပြည်တွင်းစစ်ဆက်လက်ဖြစ်ပွားနေချိန်မှာလေဗနွန်နိုင်ငံကတော့စီးရီးယားနဲ့နယ်စပ်ချင်းထိစပ်နေတဲ့သူ့ရဲ့နယ်စပ်တစ်လျှောက်လုံခြုံရေးတွေကိုတုံ့ပြန်လှုံ့ဆော်လာနေတာဖြစ်ပါတယ်ခင်ဗျာ။
VOA American တန် ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကို ညနေ 6:00ကနေ 8:00အထိ လိုင်းဒိုမီတာ 70 kHz 1683 လိုင်းဒိုမီတာ 19 kHz 15965 လိုင်းဒိုမီတာ 25 kHz 11965 တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
VOA American တန်ကနေပြီးတော့ဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။ နောက်ကိုရီးယားနျူကလီးယားအရေးကြောင့်ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေမြင့်မားနေချိန်မှာဂျပန်နိုင်ငံမှာအရေးပေါ်မျိုးကနေပြီးတော့တင်းချောင်ပုံအဆန့်လေ့ကျင့်ခဲ့ပါတယ်။ဂျပန်နိုင်ငံအနောက်ပိုင်းကမ်းခြေကကောက်တူရာမျိုးမှာဒီကနေ့ပြုလုပ်တဲ့ဒီအဆန့်လေ့ကျင့်မှုမှာတော့မျိုးသူမျိုးသားတရ၅၀လောက်ပါဝင်ခဲ့ပြီးတော့မြောက်ကိုရီးယားကပစိဖိတ်သမုဒ္ဒရာရဲ့ကအမေရိကန်ပိုင် ကိုဝမ်ကျွန်းကိုဒုံးကျင်နဲ့ပြစ်ခတ်ခဲ့ရင်ဂျပန်နိုင်ငံပေါ်ကနေပြီးတော့ဖျက်သွားနိုင်တာမလို့သူတို့မျိုးကလည်းအရေးပေါ်တင်းချောင်နိုင်အောင်အဆန့်လေ့ကျင့်ကြတာဖြစ်ပါတယ်။တိုတိုရီခရိုင်ကော်ဒူရာမျိုးကမြောက်ကိုရီးယားဒုံးကျင်ဖျက်သွားနိုင်တဲ့လမ်းကြောင်းမှာတည်ရှိပါတယ်မျိုးတော်ဝိုက်တက်ဆင်ထားတဲ့အတန်ခြေဆက်တွေကနေပြီးတော့အချက်ပေးအော်အော်တဲ့မိလာတဲ့အချိန်မှာဘလုံးကွင်းတ American Tamna Donald Trump ga Myaw Korea ko yin de bak ga be tri pe kae da ba. Ai naw ma ro Myaw Korea ga Guangzhou ko tu dong ji pye me so ra ko sai nyan tha me lo pyo kae ba de. Da ba me Myaw Korea ye si ye swan yin ga le myin tet la ni de a lyaw Japan ga le tu ye ka kwe ye swan yi ko a phit pu lou saung na phit ba de. Naw the tadin de bou ma ro American ne Taung Korea nai ngan ga ro hnit sin pyu lou ni ja pu re si ye le chin mu ko la me tin nin la ni ma pyu lou phu shi ba de. Pi kae de tadin bak ga be American tamna Donald Trump ga Myaw Korea ga yan sa la yin mi gon yan gon tong pyan me lo pyo tha kae da shi da chaung ai pyo pyu ma a khu prathama o song chin chin ba de si ye le chin mu ko Myaw Korea ga yin ga the pu pyo dollar thwa ma lo data ye jwan jin de ga pyo ba de. Dell RT Freedom Guardian Drills ko Ogon la 31 ye ni thi chin pa ma phit pyo July la ma Myaw Korea ga tai chin phi Berlin tet dong ji 2 sin a myin sat tet pi lut khe pi de naw ma le prathama o song chin ba de si ye le chin mu phit ba de. Di si ye le chin mu ko 1980 pi lo hnit dwe ga de ga 2 sin chin ba khe pi pyo di hnit le chin mu ma ro American tet ta 1500 pa win pyo Taung Korea sit ta 5000 pa win ma phit ba de shin.
Kabatawan Patipaka le ja paimi ni le ayat ta pi tu tan maw mya soa ko ka kwa ja bo kulatamaka atwe mu chu Antonio Guterres ka ကဘာတော်ဝန်ကပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်ပဋိပက္ခတွေအထွတ်မှာပြိမိနေတဲ့သူတွေဟာအမြဲတမ်းလိုလိုရောပြီးတော့တိုက်ခိုက်ခံနေရတာဖြစ်ပါတယ်ဒီနေ့စနေနေ့မှာကြောက်တဲ့ကဘာလူသားချင်းစာနာမှုအထိမ်းအမှန်နဲ့အကျိုးဆောက်ကြနေကကုလသမဂ္ဂတွင်မှုချုပ်ကအဲ့လိုပြောကြားလိုက်တာဖြစ်ပြီးတော့နိုင်ငံတကာဥပဒေအရရသားပြည်သူတွေလူသားချင်းစာနာမှုအထောက်အကူပေးရေးဝန်ထမ်းတွေနဲ့ကျမ်းမာရေးဝန်ထမ်းတွေကိုအကာအကွယ်ပေးဖို့လိုအပ်ကြောင်းဒါပေမဲ့ကဘာတဝန်းကဆစ်ဖြစ်ပေါ်တဲ့နေရာတွေမှာနှစ်ဖက်ပါဝင်ပတ်သက်နေသူတွေဟာသူတို့လိုက်နာမဲ့တာဝန်တွေကိုလိုက်နာခြင်းမရှိဘဲမတိမဲ့မြင်ပြုလုပ်နေတယ်လို့သူကပြောပါတယ်ပဋိပက္ခတွေထဲမှာပြိမ့်မိနေတဲ့သူတွေဟာပြတ်မှတ်တယ်မဟုတ်ဘူးဆိုတာကိုကဘာကြီးကိုပြောဖို့အတွက်ကျွန်တော်တို့ဒီကိုရောက်လာတာပါလို့လည်းအတွင်းမှုချုပ်ဂူဒါရက်ကပြောပါတယ်ကုလသမဂ္ဂအထွေထွေညီလာခံက2008ခုနှစ်ကစတင်ပြီးတော့ကမ္ဘာလူသားချင်းစာနာမှုအထိမ်းအမှန်၏အဖြစ်သတ်မှတ်လိုက်ခြင်းကစပြီးအကူအညီပေးလို့သာထောင်ပေါင်းများစွာလည်းတိုက်ခိုက်မှုတွေကြောင့်တည်ဆုံးခဲ့တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအဖွဲ့အကြီးအကဲစတက်ဖန်အိုဘရိုင်းကပြောပါတယ်မနေ့ကတိုက်ခိုက်မှု158ခုအတွင်းမှာအကူအညီပေးလို့သာ288ရောက်ပြင်မှတ်ထားတိုက်ခိုက်ခံရတယ်လို့လည်းသူကပြောပါတယ်ခင်ဗျာ
အင်းရနိုင်ငံမြောက်ပိုင်းဒေသတလွာနဲ့အိန္ဒိယနီပေါ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့မှာမုတ်တုံရာသီမိုးပြင်းထန်လို့ရေနစ်တာအင်ဖြူရာမြေဖြူရာတွေဖြစ်ပြီးတော့ဒီကနေ့ထိနောက်ဆုံးသိရတဲ့သတင်းရဆိုရင်တိုက်ဆုံသူပေါင်း958ဦးထိရှိသွားပါပြီ။ဒီနိုင်ငံသုံးနိုင်ငံကစစ်သားတွေဘေးရန်တွေကင်တွယ်ဖြည့်ရှင်ရေးလုပ်သားတွေကကုညီကယ်ဆယ်ရေးလုပ်ငန်းတွေအပြင်းထန်လှုပ်ဆောင်နေကြရပြီးတော့ဒီတောင်အာရှဒေသရေးပေးကြောင့်လူပေါင်း16တန်းလောက်ထိခိုက်နေရပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာလာမဲ့တင်လာနေကြရင်နေကြမှာဖြစ်တဲ့အတွက်နောက်ဖက်ချန်အော်ရဂွန်ပြည်နယ်ကနေအရှိတ်ဘက်မြောက်ကယ်လိုင်းနားပြည်နယ်အထိနေကြတာကိုမြင်ရမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာတော့ဒါဟာ38နှစ်အတွင်းလုံးဝနေကြတာကိုပထမဆုံးအကြိမ်ကျင်းပမှာဖြစ်ပါတယ်ဒါပြင်69နှစ်အတွင်းမှာအမေရိကန်အနောက်ဘက်ပစိဖိတ်ကမ်းရိုးတန်းကနေအရှိတ်ဘက်အတ္တလန္တစ်ကမ်းရိုးတန်းအထိလုံးဝနေကြတာကိုပထမဆုံးအကြိမ်ကျင်းပမှာပါဒီမနိုင်ငံနောက်ဆုံးဖြစ်ခဲ့တာကတော့1918ခုနှစ်ကဖြစ်ပြီးတော့အဲဒီတုန်းကတော့အနောက်မြောက်ပိုင်းဝါရှင်တန်ပြည်နယ်ကနေအရှိတ်တောင်ဘက်ဖလော်ရီဒါအထိမြင်ခဲ့ရတာဖြစ်ပါတယ်။ဟဝါရီပြည်နယ်မှာတော့1991ကလုံးဝနေကြတာကိုကြုံခဲ့ရပါတယ်။အခုလိုမျိုးလုံးဝနေကြတာဟာကမ္ဘာမှာ၃နှစ်တကြိမ်လောက်ဖြစ်လျက်ရှိပြီးတော့ရေမျက်နှာပြင်အရိယာကခုံးမြေထက်ပိုများတာကြောင့်များသောအားဖြင့်တော့ကမ္ဘာပင်လယ်သမုဒ္ဒရာတနေရာမှာအဖြစ်များလေးရှိပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမတ်ဧတနာကျော်နဲ့ကိုရင်နိုင်တို့ပြောပြပေးကြတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ရခိုင်ပြည်နယ်အရေးအကျံပြုစာတင်မဲ့အကြောင်းနဲ့အရင်စပါမယ်။ရခိုင်ပြည်နယ်အရေးအကျံပေးနိုင်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်ကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်ရဲ့အကျံပြုစီရင်ခံစာကိုရှေ့သတင်းပတ်ထဲမှာကိုဖီအာနန်ကိုယ်တိုင်နိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံနဲ့ပြည်သူလူထုကိုတင်ပြတော်မှာဖြစ်ပါတယ်။ကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်အနေနဲ့ရခိုင်ပြည်နယ်တစ်ခုလုံးတွားရောက်အလွာအသေးသေးနဲ့တွေ့ဆုံမေးမြန်းပြီးရလာတဲ့အချက်လက်တွေပေါ်အခြေခံတင်ပြမယ့်အကြံပြုချက်တွေဖြစ်လို့ရခိုင်ပြည်နယ်ရေရှည်အကျိုးရှိစေမယ်လို့မျှော်လင့်ကြောင်းကော်မရှင်အဖွဲ့ဝင်ကပြောပါတယ်။အသေးစိတ်ကတော့မဆုမွန်ကတင်ပြပေးပါလိမ့်မယ်ရှင်။
ဒေသရင်းမတည်ငြိမ်မှုတွေနဲ့လုံခြုံရေးဆိုးရွားတဲ့အခြေအနေတွေရှိနေတဲ့ရခိုင်ပြည်နယ်အရေးဖြစ်ရှိနိုင်မှုအတွက်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဥက္ကဋ္ဌအဖြစ်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ပြီးခဲ့တဲ့နှစ်ဩဂုတ်လ24ရက်နေ့ကစတင်ဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်။တနစ်တာကာလအတွင်းကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကိုယ်တိုင်ဦးဆောင်တဲ့ကော်မရှင်အဖွဲ့ဝင်တွေဟာပဋိပက္ခတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်နှောဘူးတီတောင်နောက်ရခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူရမ်းပြဲစားတဲ့ရခိုင်ပြည်နယ်တွင်းကဒေသတော်တော်များများကိုတွားရောက်ဝင်ဆင်းလေးလာခဲ့တယ်လို့ဒေသခံတွေလူမှုအဖွဲ့အစည်းတွေဘာသာရေးကောင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ဒီလိုစုံစမ်းတွေ့ရှိခဲ့ချက်တွေပေါ်အခြေခံပြီးလာမယ့်ဩဂုတ်လကုန်ပိုင်းမှာတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ကိုရိုင်းနေပြည်တော်ကိုတွားရောက်ပြီးနိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့ပြည်သူလူထုကိုအကြံပြုအစီရင်ခံစာတင်သွင်းမှာဖြစ်တယ်လို့အကြံပေးကော်မရှင်ဖွဲ့ဝင်ဦးဝေလွင်ကရှင်းပြပါတယ
်ကျွန်တော်တို့ကော်မရှင်အကုန်လုံးတွားမယ်လို့ပြောမှာဆိုရအဖွဲ့ကိုကျွန်တော်တင်ပြပါနောက်ပြီးကျွန်တော်တို့အစီရင်ခံစာဆိုတဲ့အကြံပြုချက်ကိုကျွန်တော်တင်ပါမယ်ကျွန်တော်တို့ mandate ကတော့ဒီကဘီနယ်ကြီးတစ်ခုလုံးဖွံ့ဖြိုးတိုးတက်ရေးအတွက်အကောင်းဆုံးဖြစ်နိုင်မယ့်အချက်လက်တွေကိုအကြံပြုထားပါတယ်။ခလာတွေကတော့အများကြီးရှိတာပေါ့နော်။ဒီကဘီနယ်ဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုတာကတည်ငြိမ်အေဂျင့်ဖို့ဆိုတာလိုပါတယ်။တည်ငြိမ်အေဂျင့်ဖို့အတွက်ကဟိုတဟဇာတာရှိဖို့လိုတယ်၊တရားမျှတမှုရှိဖို့လိုတယ်၊ဥပဒေစိုးမိုးရေးရှိဖို့လိုတယ်။အဲ့ဒါတွေကိုရရှိဖို့အတွက်ကိုဘယ်လိုလုပ်တဲ့လုပ်ထိုက်တယ်ဆိုတဲ့ဟာလေးတွေကိုကျွန်တော်တို့အကြံပြုပါတယ်။တဟဇာတာရှိဖို့ဘယ်လိုလုပ်မလဲ၊စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့များဆိုတဲ့နေရာမှာအဲ့ဒါလည်းဒီပို
ဒီကမရှင်အနေနဲ့ရခိုင်ပြည်နယ်အတွက်အခြေအနေအရရက်ကိုကွင်းစင်းလေ့လာပြီးတဲ့နောက်တနည်းအကြာမှာတော့မြန်မာနိုင်ငံသားခြောက်အုပ်အချမ်းပြုအစီရင်ခံစာတင်သွင်းလာလေးဖြစ်ပါတယ်ရှင်။ ဆရာရှင်များရှင်မြန်မာနိုင်ငံရဲ့အသွေးကူးပြောင်းရေးလုပ်ငန်းစဉ်မှာစစ်ဖက်ကနေအရက်ဖက်အုပ်ချုပ်မှုကိုအပြည့်အဝကူးပြောင်းရေးဟာအရေးကြီးတဲ့အခက်အခဲကဏ္ဍကပါဝင်နေပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေအရတမတော်ဟာနိုင်ငံရေးမှာဥဆောင်မှုအခန်းကဏ္ဍမှာဆက်ရှိနေတဲ့လို့ပြောသူတွေလည်းရှိပါတယ်။မြန်မာတမတော်အနေနဲ့အရက်ဖက်အုပ်ချုပ်မှုအောက်ဘယ်အခြေရောက်မှပြောင်းလဲနိုင ဒီနေ့ကျွန်တော်တို့ရဲ့အချက်အလက်တွေကိုတင်ပြပေးခဲ့တာပါဗျာ။ဒီနေ့ကျွန်တော်တို့ရဲ့အချက်အလက်တွေကိုတင်ပြပေးခဲ့တာပါဗျာ။ဒီနေ့ကျွန်တော်တို့ရဲ့အချက်အလက်တွေကိုတင်ပြပေးခဲ့တာပါဗျာ။ဒီနေ့ကျွန်တော်တို့ရဲ့အချက်အလက်တွေကိုတင်ပြပေးခဲ့တာပါဗျာ။ဒီနေ့ကျွန်တော်တို့ရဲ့အချက်အလက်တွေကိုတင်ပြပေးခဲ့တာပါဗျာ။ဒီနေ့ကျွန်တော်တို့ရဲ့အချက်အလက်တွေကိုတင်ပြပေးခဲ့တာပါ နေရတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။စနေညတိုက်ရိုက်လေးလိုက်ဆွေးနွေးခွင့်ကို9နိုင်ခွဲမှစတင်မှာမို့ဆောင်မြောနားဆင်နိုင်ကြပါရစေ။အခုတော့ဒီနိုင်ငံတကာဆိုင်ရာသတင်းလွှာဘက်ကိုဆက်ပါမယ်။ကဘာပေါ်ကကျန်းမာရေးပြဿနာတွေကိုသူတေသနာလေ့လာရမှာအသုံးပြုနေတဲ့ဗန်ဒါရေးအသုံးစရိတ်ကိုအကြီးအကျယ်ဖြတ်တောက်သွားမယ်။သမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်ကြောင့် AIDS မျက်ဖျားနဲ့တခြားကူးစက်ရောဂါဆိုးတွေအဆုံးသက်ရေးကြိုးပမ်းမှုတွေမှာထိခိုက်တဲ့အလားအလာတွေရှိနေပါတယ်။ Tamaraga Pizitin is Sanane Timpia de Sizingu, Lotto Nene, Pimini, Taukam, Bizia, Malubi Mele, Tamaratrum, Suya, same at Matazia, Muara de Ku, Puimaja, Pine, Dule, Shinivare, Dijang Vio Edrina, Caro Pierson, Yetrin Sambaguro, Guanunga, Timpia, Vivale Meshe.
Ibola Kusanya Yoga, Natasaligune Donga, Pipuagama. American Yoga Tenchu Itana, Sirizi Ninjaimu, Tata Ton Friday Ne, Winani, Yoga Tenchu Neo, North Africa Gutuapi, Akuni Pigajava, American Musa Chama Itanagale, Tudi the Natu, Yampungu, Tapambi, Sikum Nijirule, Kawazi Tona, Kuni Gajavare, ENDS Nangata Yoga Tacha Imale, Musa Chama Itanaga Pawan Kuni Gerava, Kusui, ENDS Chanti Somu Noa, Natang Aguni Tessai, Tawala Yocha Wagalu, Tudi Tiri, Napia Yoga Kawazi, Tolunamule, Niza Lanibabi. Timele, the Matramia Natasha Panais Simaro, Musa Chama Itanane, CDC to a Tonsi Dibu, a Chiche Shachazabu, a Supu Tavare, Washington Chisa Mahabune, Nangalila Itana, CSIS, Kaba Chama I Muara Yi, Ninjaimu, J. Stephen Morris Sangaro, the Matramia Panais Sinya, Kabatuan Titane, Yeka Lana Nelu Tripivare.
If these cuts as proposed were enacted,
Shadabu, Supu Tara Dina, Deep Chimeso, Yama Yi, Longo Mubo, Tiji, Yeka Lavaleme.
The National Academy of Medicine put out a report.
Yoga Gusset Yamu and Yu Dongjane Niyama. Gongjazi had Dola Binian Chose Lao Shimelu. Muda Siwa Tanai seeing Kazaga Kaman Tarali. Tavimele Nagama Jungane Jama Yi Dwe. Chincha Murigu Kawe Wudwe. Leshi Dudit Na Lila Murima. Yini Yunan Tongsweni Dagaro. The Niku Tibinian Mekunjavare.
Megan Suya Yinimun and Tosamuja, clearly to Angapiaka was the Tolunangapi, Luakana Tingway at Taku, Katin Nangalu, a concha take Mialae, Ona Mia Yoga Kawaziale, Luang Lady Nibau, Katin Nangirava, Pokrika Sekum Nigiri, Tudina Longaniale, Suya Pambumui, Luate Chow, Johnson and Johnson Comiga, Jimmy Tilaga Piovae.
We cannot do it on our own, and that's
why you will mention I know the Javare.
Absolutely vital that we get to a point where we're able to respond to any disease threat that comes our way.
အချမ်းဖက်ဝါရီတို့ရဲ့ဇီဝလက်နက်နဲ့တိုက်ခတ်မှုကြောင့်ပဲဖြစ်ဖြစ်အီဘိုလာရောဂါလို့သဘာဝအတိုင်းကူးစက်မှုတွေကြောင့်ပဲဖြစ်ဖြစ်ပုံစံအမျိုးမျိုးနဲ့ရောက်လာတဲ့ရောဂါတွေရဲ့အန္တရာယ်ကိုရင်ဆိုင်နေစွာရှိဖို့ကလုံးဝအရေးကြီးပါတယ်
U.S. government investments in global health R&D not only save millions of lives around the world, but support U.S.
economy.
ကျမိုင်းနယ်လူမှုဝန်ထမ်းဝန်ကြီးတွန်ပရိုက်ကတော့ယောဂထင်းချွေဌာနစီစီနဲ့အမျိုးသားကျမိုင်းဌာနတို့ရဲ့အုတ်ချွေပိုင်းကအသုံးစရာဒီကိုရှင်းချမယ်ဆိုရင်တော့တခြားစီစီနေမှာထိခိုက်နေစရာမရှိဘူးလို့ပြောဆိုထားတာပါဒီကိစ္စအားလုံးကတော့စက်တင်ဘာလနဲ့ပြန်လည်စတင်မယ်လို့တော့မှကိုယ်စီရီဆွေးနွေးကြရမှာဖြစ်ပါတယ်ခင်ဗျာ
အခုလာမဲ့တနင်္လာနေ့ဩဂုတ်လ21ရက်နေ့မှာအမေရိကန်ပြည်ထောင်စုတစ်ခုလုံး96နှစ်အတွင်းနေ့အပြစ်ကြတာကိုပထမဦးဆုံးအကြိမ်တွေ့မြင်ရမှာဖြစ်တဲ့အတွက်အားလုံးကစိတ်ဝင်စားနေကြပါတယ်နေကြတာကိုကြည့်တဲ့အခါမှာတော့အထူးနေကမျက်မှန်တွေတက်ဖို့လိုတဲ့အတွက်ဝယ်လိုအားများနေတဲ့အကြောင်းနဲ့ပတ်သက်ပြီး
VOA သတင်းကိုမအီတန်စင်ကပြောပြပေးပါလိမ့်မယ်ရှင်။နေကြတာကိုကြည့်နိုင်တဲ့အထူးနေကမျက်မှန်တွေကိုရှီကာဂိုမြို့ကအက်ဒလာနက်ခတ်တာယာပြတိုင်ရဲ့အထောက်ပံ့နဲ့လဂူနီတာဘီယာချက်ဆက်ရုံမှာအခမဲ့ပေးဝင်နေပါတယ်။ကားရီပိတ်ချက်နေတဲ့ကြားထဲကလဂူနီတာဘီယာချက်ဆက်ရုံနာကိုမြောက်ရောက်အောင်လာခဲ့တဲ့ဆာရာမက်နိုက်ကတော့စိတ်ပြတ်သွားပါတယ်။ မေရိကန်နောက်လယ်ပိုင်းဒေသတွေမှာနေကြတာကိုကြည့်တဲ့အထူးနေကမျက်မှန်တွေဘလို့မှရှာဝေလို့မရတဲ့အတွက်သူကလဂူနီတာပီယာချက်ဆက်ယုံစီကိုကီလိုမီတာ160ကျော်ကမ်းမောင်းလာခဲ့တာလည်းဖြစ်ပါတယ
်။ Literally before we even
ကားနဲ့ရောက်လာတော့ရှိသေးတယ်အားလုံးကုန်သွားပြီဆိုတာကိုကြားလိုက်ရတယ်။မျက်မှန်ပေါင်းတစ်ထောင်ကိုမိုးလဲစနိုင်ခွဲကစပြီးတော့ဝေပေးဖို့စီစဉ်ထားတာဖြစ်ပါတယ်။ဒီမျက်မှန်လိုချင်နေသူတွေကမနေ့၄နာရီတည်းကလာပြီးတော့တန်းစီကြပြီမဲ့လိုချင်တဲ့သူတွေများလုံးလို့အစောကြီးကုန်သွားပြီးတော့မျက်မှန်မရလိုက်ပဲပြန်ရတဲ့သူတွေလည်းမနေပါဘူး။အက်ဒလန်နက်ခတရာပြတဲ့ကဧည့်သည်ဝန်ဆောင်မှုဆိုင်ရာဒုဥက္ကဋ္ဌဆရာဂိုးကခုလိုရှင်းပြပါရယ်
။ The hottest thing out there right now is
ဒီစနစ်ကနေကိုတရားကြည့်နိုင်ဖို့ဒီသက်သားတဲ့ကတ်ထူမှာအထူးမှန်ဘလူးတွေတတ်ထားတာကိုလိုချင်သူတွေအများများနေတာပါ။မျက်မှန်လိုချင်တဲ့သူတွေကထင်တာထက်အများပိုများနေပါရယ်။ကျမတို့လည်းတတ်နိုင်တဲ့လောက်မြင်းများထုတ်ပေးနိုင်အောင်လုပ်ပေးမယ်လေဒီလောက်ဝဲလို့အားများမယ်လို့မမှန်ထားတော့ခက်ခဲမှုတွေရှိနေပါတယ်
။လကူနီတက်ဘီယာချက်ဆက်ရုံမှာမျက်မှန်ခမဲ့ဝေပေးနေတာကဒင်းနာနေနေချက်တာမတိုင်ခင်ဝေပေးတဲ့အက်ဒလန်နက်ခတာရပြတဲ့ရေနောက်ဆုံးစီစဉ်လေးဖြစ်ပါတယ်။အခုချိန်အထိဆိုရင်သူတို့ဟာမျက်မှန်ပေါင်း2သိန်းခွဲကျော်ကိုဝေပေးပြီးပြီလို့ကိုကပြောပါတယ်
။ Man is incredibly high.
ဝေပေးတာလောက်လို့ထင်တာပါ။တခြားမှာဝေလို့ရကြမယ်လို့ထင်တာပဲ။ဝေဖို့ဒီလောက်ခက်လိမ့်မယ်လို့မမှန်ထားပါဘူး။
မျက်မှန်တွေခမဲ့ဝေပေးတဲ့အစီအစဉ်ကလွှဲရင်အထူးမျက်မှန်တွေကိုအွန်လိုင်းကတစ်ဆင့်အများဆုံးမှာယူကြပါတယ်။ဒါပေမဲ့အားလုံးရောင်းကုန်တလို့ဖြစ်နေတဲ့အကြောင်းကိုကပြောပြပါတယ
်။ We thought that a quarter of a million would have us covered.
ဒီချိန်မှာတော့လိုက်ဝယ်ဖို့မလွယ်တော့ပါဘူး။မျက်လုံးမှာဘာအကာအကွယ်မှမပါဘဲနဲ့တော့နေကြတာကိုမကြည့်မိဖို့အင်မတန်အရေးကြီးပါတယ်
။နေကြတာကိုကြည့်ဖို့အထူးအနေကမျက်မှန်တွေလိုပါတယ်။အကယ်၍မက်ဂနက်ကသာနေကမျက်မှန်တွေရှာဝယ်လို့မရဘူးဆိုရင်သူနဲ့သူ့သားတွေအတွက်တော့တသက်မှာတစ်ခါမှကြုံရတဲ့နေကျက်တာကိုမကြည့်လိုက်ရဖဲဖြစ်သွားမှာပါ။အက်ဒလန်နက်ခတရာပြလိုက်မှာတော့နေကျက်တဲ့နေ့မှာနက်ခတရာပြတဲ့ကိုလာရောက်တဲ့သူတွေအတွက်မျက်မှန်အနေငယ်သာကျွန်တော်ပါလိမ့်ရှင်
။မအီတန်စင်တင်ပြခဲ့တာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းစနေနေ့ညနေအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။နောက်တစ်နေ့ကြာည9နာရီကနေ10နာရီထိထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့ဖိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOE ကအခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့တယ်။သောရရှင်တွေနားဆင်လို့တဲ့ဒေတာချင်းတွေတောင်းယူလို့တယ်ဆိုရင်တော့ VOE ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်။အခုတော့တရင်အချင်းချုပ်ကိုမိုက်အေးသနာကြော်တင်ပြပေးပါလိမ့်မယ်ရှင်။
စပိန်နိုင်ငံဘာစီလိုနာမြို့တော်မှာလမ်းသွားလမ်းလာတွေကိုကားနဲ့အကြမ်းဖက်တိုက်ခတ်ရမှာကားမောင်းတဲ့သူဆက်ပြီးတော့လွမြောက်နေနိုင်တယ်လို့စပိန်ရဲတပ်ဖွဲ့ကပြောပြီးတော့ဒါဟာအရင်ကထွက်လာတဲ့သတင်းတွေဖြစ်တဲ့ရေမောင်းကနေပြီးတော့ပထမတိုက်ခိုက်မှုအတွေ့ဖြစ်ပြီးနိုင်ပိုင်းအတွင်းမှာဖြစ်တဲ့အနီးနားကနောက်ထပ်အလားတူတိုက်ခိုက်မှုအတွင်းမှာတေးပြီးဆိုတဲ့သတင်းတွေနဲ့ဆန့်ကျင်နေပါတယ်။ရဲတပ်ဖွဲ့ကရှာဖွေဆဲဖြစ်တဲ့မိုရိုကိုနိုင်ငံဘွားအသက်22နှစ်ရွယ်ယူနော့အဘူယာကတ်ဟာဒီဘာစီလိုနာနဲ့နောက်ပြီးတော့သူနဲ့85မိုင်အကွာတောင်ပိုင်းကမ်းခြေကမ်ဘရာမျိုးတို့ကိုတိုက်ခိုက်မှုလုပ်တဲ့အဖွဲ့ခေါင်းဆောင်ဖြစ်နိုင်တယ်လို့ရဲကယူဆထားပါတယ်။ဖင်လန်နိုင်ငံအနောက်တောင်ပိုင်းကထာကူမြို့မှာတောက်ချာနေကလူနှစ်ယောက်တေဆုံးပြီးတော့6ယောက်ထက်မနည်းဒဏ်ရာရသွားတဲ့ဓာတ်နဲ့တိုက်ခိုက်မှုကိုအကြမ်းဖက်တိုက်ခိုက်မှုတစ်ခုအနေနဲ့စုံစမ်းစစ်ဆေးနေတယ်လို့ဖင်လန်ရဲတပ်ဖွဲ့ကပြောပါတယ်။ဒီကိစ္စကိုလူတက်မှုအဖြစ်နဲ့စုံစမ်းစစ်ဆေးကြောင်းဒါပေမဲ့ညာရင်းချင်းမဲ့ဒီဖြစ်ရက်ကအကြမ်းဖက်သမားတွေကတပ်ဖြတ်တဲ့ပုံမျိုးပြနေတဲ့အတွက်နောက်ထပ်သတင်းချက်လက်တွေရှိနေတယ်လို့စနေနေ့ကထုတ်ပြန်တဲ့ရဲတပ်ဖွဲ့ရဲ့ကြေညာချက်မှာပြောထားပါတယ်။ရုရှားနိုင်ငံစိုက်ဘေးရီးယားဒေတာဆာကတ်မြို့မှာတော့ဒီကနေ့လူတူကဓာတ်နဲ့တိုက်ခိုက်ခဲ့တာကြောင့်10ဦးဒဏ်ရာရရှိသွားပါတယ်။အဲ့ဒီထဲက4ယောက်ကဒဏ်ရာပြင်းပြင်းထန်ထန်ရပြီးတော့တိုက်ခိုက်တဲ့သူကိုတော့ရဲကပြစ်တက်လိုက်တယ်လို့ရုရှားအာဏာပိုင်တွေကပြောပါတယ်။ကမ္ဘာတဝန်ပဋိပက္ခတွေကြာပိတ်မိနေတဲ့ရတားပြည်သူတန်မောင်းများစွာကိုကာကွယ်ကြဖို့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကမ္ဘာတဝန်အပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်ပဋိပက္ခတွေတင်မှာပိတ်မိနေတဲ့သူတွေဟာအမြဲတမ်းလိုလိုရောပြီးတော့တိုက်ခိုက်ခံနေရတာဖြစ်ပါတယ်ဒီကနေ့စနေနေ့မှာကြာရောက်တဲ့ကမ္ဘာလူသားချင်းစာနာမှုထိမ့်မှန်နေအကျိုးတောက်ကြနေကကုလသမဂ္ဂအတွင်းရေးမှူးချုပ်ကအခုလိုပြောကြားသွားတာဖြစ်ပါရဲ့ရှင်
တရင်ချင်းချုပ်ကိုမအေးသနာကြော်တင်ညာပေးခဲ့တာပါရှင်ဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်နာကမင်းစ်ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါရှင် VO American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခန့်နဲ့9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VO မြန်မာပိုင်းအစီအစဉ်ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.